အီဂျစ်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမရဟောင်းဟော့စနီမူဘရိုက်ကိုဖျောက်ချခဲ့တဲ့နှစ်နှစ်ပြည့်အခမ်းအနားလူမှုစုဝေးမှုအတွင်းဆန္ဒပြသူတွေနဲ့အထီးကရုံးနေနေရေးရဲတွေကြားမှာအီဂျစ်နိုင်ငံတဝန်းတောက်ကြာနေကပဋိပက္ခတွေဖြစ်ခဲ့ပါတယ်။ကိုင်ရိုမြို့မှာတော့ဆန္ဒပြသူထောင်ပေါင်းများစွာဟာဒါရီယာရင်ပြင်ကိုချီတက်ခဲ့ကြပြီးအစိုးရအဆောက်အုံတွေရှိတဲ့နေရာကိုကာထားတဲ့နိုင်ငံဒီနားကိုကတ်လာတဲ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ရိုပုံးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဆန္ဒပြသူတွေကရဲတွေကိုခဲနဲ့ပြန်ပစ်ပေါက်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင် Alexandria မြို့ Suez နဲ့ Ismailia မြို့တွေမှာလည်းဆန္ဒပြသူတွေနဲ့ရဲတွေကြားမှာအဲ့လိုမျိုးထိတိုက်တွေ့တာတွေဖြစ်ခဲ့တယ်လို့ဆိုပါရယ်တောက်ကြနေကလူမှုစုဝေးမှုအတွင်းမှာလူတရားကျော်ဒဏ်ရာရခဲ့တယ်လို့အီဂျစ်နိုင်ငံရဲ့စစ်ရုံးတွေမှာတာဝန်ကျနေတဲ့ဝန်ထမ်းတွေကပြောပါရယ်ဘာသာရေးနဲ့ကင်းရှင်းတဲ့အတိုက်ခံအင်အားစုတွေကတော့သမရမော်စီနဲ့မွတ်စလင်ကြီးကိုတော်များအဖွဲ့ကိုဆန္ဒပြဖို့တိုက်တွန်းလိုက်ပါရယ်အတိုက်ခံကောင်းဆောင်မိုဟာမက်အယ်ဘာရာဒီကတော့အတိုက်ခံနေအနေနဲ့နောက်ဆုံးမှာတော်လန်ရဲ့ရီမန်းချက်တွေကိုအောင်မြင်အောင်လုပ်ကြဖို့သူ့ရဲ့ Twitter အကောင့်ကနေပြောလိုက်ပါတယ်ခင်ဗျာ။